ဟုတ်ကဲ့ပမခဒေါက်တာကျော်စိုးဝင်းခင်ဗျာကျွန်တော်တို့ဒီနှလုံးဖောက်တာကြောင့်မြန်မာနိုင်ငံမှာဒီအရွယ်မတိုင်မီပေါ့ဆရာနော်တေဆုံးနေရတဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းအရွယ်မတိုင်မီနှလုံးဖောက်ပြီးတေဆုံးခြင်းဆိုတာကတော့ပုံမှန်အဖြစ်တော့ဒီနှလုံးသွေးကြောပိတ်ယောဂါနှလုံးသွေးကြောခြင်းယောဂါဆိုတာအသက်40ကျော်ပေါ့အမျိုးသားတွေဆိုရင်အသက်40ကျော်အမျိုးသမီးတွေဆိုရင်အသက်50ကျော်သွေးဆုံးသားအရွယ်တွေမှာဒါဖြစ်လေဖြစ်တာရှိတာပေါ့အဲ့ဒီအရွယ်ထဲဆော့ပြီးတော့နှလုံးသွေးကြောကျင်းတယ်နှလုံးသွေးကြောပိတ်တယ်ပေသွားတယ်ဆိုလို့ရှိရင်တော့အရွယ်မတိုင်မီနှလုံး heart attack ရတယ်ပေါ့နှလုံးသွေးကြောကျင်းသွေးကြောပိတ်ဖြစ်ပြီးသေဆုံးတယ်လို့သတ်မှတ်လို့ရတယ်ပေါ့သူတို့ဖြစ်တော့ဆေးရုံရောက်တာတော့သွေးကြောပိတ်တဲ့ဟာတွေရောက်တာပေါ့သွေးကြောကျင်းတာကတော့ပြင်ပဆေးကန်းနေမှာပဲကုကြတာများတယ်ပေါ့လေအရင်တုန်းကတော့ကျွန်တော်တို့ကျောင်းသားဘဝဆရာဝန်ပေါ့စားဘဝတုန်းကတော့သွေးကြောပိတ်တဲ့လူနာတွေကများသောအားဖြင့်အသက်60ပတ်ဝန်းကျင်နေများလေအဲ့ကျွန်တော်တို့မာစာတက်တဲ့အတူဆရာဝန်ပေါ့စားဖြစ်တဲ့အချိန်ကျတော့အသက်50အရွယ်တွေပိုပြီးဖြစ်လာတယ်အခုကျွန်တော်တို့ကိုယ်တိုင်နှလုံးသွေးကိုဆရာဝန်ဖြစ်လာတဲ့အချိန်ကျတော့အသက်40 40အောက်ပြီးဖြစ်လာတယ
်ဟုတ်ကဲ့ဆရာကြီးတော့နောက်ရောဒီ40အောက်ပေါ့နော်ဘလောက်အရွယ်မတိုင်ခင်ငယ်တာအထိတွေ့နေရပြီလဲဆရာကြီ
းအခုကျွန်တော်ရဲ့မလေးသူရောကအခုဆေးရုံကြီးနှလုံးရောကအထူးဌာနရဲ့နှလုံးသွေးကြောပိတ်လုံတာဒီတက်တက်မှတ်တမ်းအရအသက်အငယ်ဆုံးနှလုံးသွေးကြောပိတ်တဲ့လူက20နဲ့တနှစ်အဲ့တော့ဒီလို20ကျော်ဒီ30ကျော်ဒီတဲ့အတော်များများရှိပါတယ်ခမန်းကြီးကျွန်တော်တို့ percentage နဲ့ပြောရမယ်ဆိုရင်တော့ဒီလိုအသက်30 up နှလုံးသွေးကြောပိတ်တဲ့လူနာကနှလုံးသွေးကြောပိတ်လူနာတွေအားလုံးရဲ့ 10% လောက်ရှိတယ်အသက်40 up ဆိုလို့ရှိရင်တော့ 25% လောက်ဖြစ်ရှိတယ်လို့အကြံဉာဏ်ပြောလို့ရပါတယ်အဲ့ထဲမှာအများစုကတော့ယောက်ျားလေးတွေဘာဖြစ်လို့လဲဆိုတော့ဆီလေးတောက်တယ်ကွန်ဆာတယ်နောက်တစ်ခုကတော့အခုခေတ်စားနေတဲ့ e-cigarette or vape ပေါ့နော် vape ရှူတာတွေအဲ့ဒီဟာလေးတွေလည်းများလာတဲ့အခါမှာအခုဒီဘက်မှာကျွန်တော်ငယ်ငယ်ရွယ်ရွယ်နဲ့အရွယ်မတိုင်ဘူးသွေးကြောကျင်းသွေးကြောပိတ်တဲ့လူနာတွေသွေးကြောပိတ်လို့အသက်ဆုံးရှုံးရတာလေးတွေပိုပြီးတော့များလာတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာသွေးကြောပိတ်သွေးကြောကျင်းတာအကြောင်းပေါ့နော်ဒီနှလုံးဖောက်ပြီးတော့သေဆုံးရတာရဲ့အဓိကအကြောင်းရင်းဆိုရင်ရောဆရာကြီ
းဒီသွေးကြောကျင်းသွေးကြောပိတ်ပြီးတော့နှလုံးဖောက်ပြီးသေဆုံးရတယ်ပေါ့နော်ကျွန်တော်တို့ပြောရရင်တော့ heart attack ပေါ့နော်အဲ့တော့ heart attack and sudden cardiac death ခေါ်လာပေါ့လေရုပ်တရက်ဒီနှလုံးခုန်ရပ်ပြီးသေဆုံးခြင်းပေါ့နော်ဒီလိုဖြစ်ရတဲ့အကြောင်းရင်းရဲ့အခြေခံနေမှာတော့ဒီ natural ပေါ့လေသူ့ဘာသူဖြစ်တဲ့ဖြစ်ထိုက်တဲ့ဖြစ်တဲ့ဟာကတော့အသက်ကြီးတဲ့အကြောင်းရင်းပေါ့နော်အသက်ကြီးရင်သွေးကြောတွေမာလာတယ်သွေးကြောထဲမှာအဆီတွေညာလာတယ်အဲ့ဒါကြောင့်မလို့သွေးကြောကျင်းပြီးပိတ်တာမျိုးဖြစ်နိုင်တယ်နောက်တစ်ခုကတော့မျိုးသားတွေအမျိုးသမီးတွေထက်ပိုပြီးတော့ဒီယောဂါဖြစ်တတ်တယ်နောက်ကျန်တာတွေကတော့ဒီပြုတ်ပြင်းပြောင်းလဲလို့မရနိုင်တဲ့ဟာကရိုးရိုးပီစာပေါ့နော်ကိုရိုးရိုးထဲမှာအကဲ့ငယ်ရွယ်ရွယ်နဲ့နှလုံးသွေးကြောကျင်းသွေးကြောပိတ်ဖြစ်တယ်လေဖြတ်တယ်ဒီလိုရာဇဝင်ရှိခဲ့ဘူးတွေဟာငငယ်ရွယ်ရွယ်နဲ့ဒီသွေးကြောကျင်းသွေးကြောပိတ်ဟာတက်ပြီးရနိုင်ပါတယ်
ဟုတ်ကဲ့ဆရာနောက်ဒီပြုပြင်ပြောင်းလဲကာကွယ်လို့ရနိုင်တဲ့အနေအထားရော
ပြုပြင်ပြောင်းလဲလို့ရနိုင်တဲ့ဟာတွေကတော့သွေးတိုးယောဂါစီဂျိုယောဂါသွေးတွင်းအဆီများခြင်းယောဂါနောက်တစ်ခုကတော့ဆစ်လိတ်တောက်တာပေါ့နော်ပြည်မနိုင်ငံအနေနဲ့ပြောရရင်တော့ဆစ်လိတ်တစ်ခုလေးပွက်ပြောလို့မရအောင်ဆစ်လိတ်နဲ့ဆေးရွက်ကြီးလို့ခြုံပြောမှပဲရပါလိမ့်မယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံကတချို့တွေကဆေးရွက်ကြီးကိုဆစ်လိတ်အနေနဲ့တောက်သုံးတာမဟုတ်ဘဲနဲ့ကုန်းထဲမှာထည့်ပြီးတော့စားကြတာ။ဒါတွေကတော့ဒီသွေးကြောကျင်းသွေးကြောပိတ်နဲ့ heart attack ကိုဖြစ်စေနိုင်တဲ့အဓိကအကြောင်းရင်းတွေပါ။ဒါတွေကတော့ကိုယ်အနေနဲ့ဆစ်လိတ်ဆေးရွက်ကြီးကိုရှောင်ရှားမယ်၊သွေးတိုးယောဂါကိုတည်ချာကုမယ်၊စီဂျုံယောဂါကိုတည်ချာကုမယ်၊သွေးထဲမှာအဆီများတဲ့ဟာကိုစားတော့အနေထိုင်နဲ့ဆေးတည်ချာကုမယ်ဆိုရင်ဒီယောဂါဖြစ်ပွားမှုနဲ့ဒီယောဂါရဲ့တည်ဆုံးမှုကိုလျှော့ချနိုင်တဲ့ဟာပေါ့နော်။အရက်အနေနဲ့ကတော့အရက်ကိုတင်းတင်းတယောက်ပတ်စွာအမျိုးသမီးတယောက်ဟာတရက်ကိုတစ်ပတ်တည်းမပိုဘူးမျိုးသားတယောက်ဟာတရက်ကိုနှစ်ပတ်တည်းမပိုဘူးဆိုလို့ရှိရင်တော့ဒါ healthy alcohol drinking လို့ခေါ်ပါတယ်ဒီတဲ့ပိုပြီးတောက်မယ်ဆိုရင်တော့ဒီနှလုံးယောဂါပါဝင်ဒီကာယောဂါတွေကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းရင်းတစ်ခုပါနောက်တစ်ခုကတော့ကိုယ်လက်လှုပ်ရှားမှုနေပါခြင်းနဲ့အဝလွန်ခြင်းတွေဟာလည်းဒီနှလုံးသွေးကြောခြင်းသွေးကြောပိတ်နဲ့ heart attack ကိုဖြစ်စေနိုင်တဲ့တုံးပို့နိုင်တဲ့အကြောင်းရင်းတွေဖြစ်ပါတယ်။ဒါတွေရာလဲကိုယ်အနေနဲ့ regular exercise လုပ်မယ်၊ weight shot မယ်ဆိုလို့ရှိရင်တော့ဒီယောဂဖြစ်ပွားနှုန်းသေဆုံးနှုန်းကို ချော့ချပေးနိုင်တဲ့ပြဿနာတွေပဲဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီစိတ်ဖိစီးမှုကရောဘယ်လောက်ထိသက်ရောက်မှုရှိလဲဆရာ
စိတ်ဖိစီးမှုကလည်းအခုနောက်ပိုင်းမှာတော်တော်လေးဒီနှလုံးယောဂနဲ့ပတ်သက်လို့နှလုံးတွေးကြောချင်းတွေးကြောပိတ်ယောဂကိုဖြစ်ပေါ်ပြီးပိုဆိုးစေတဲ့အကြောင်းရင်းတစ်ခုရဲ့မှာပါပါတယ်တော့ဒီစိတ်ဖိစီးမှုယောဂကအဓိကကတော့ဒီနှလုံးတွေးကြောချင်းတွေးကြောပိတ်ယောဂကိုဖြစ်စေတာထက်ဒီလိုယောဂဖြစ်ဖို့ရအခြေခံအကြောင်းရင်းရှိနေတဲ့လူတွေဒီယောဂရှိနေတဲ့လူတွေကိုပို့ပြီးတော့သိုးသွားအောင်နောက်တစ်ခုကတော့ဒီရုပ်တရက်နှလုံးသွေးကြောပိတ်သွားအောင်တွန်းပိုးတဲ့ factor အနေနဲ့အဓိကပိုရှိပါတယ်အဲ့တော့ဥပမာကျွန်တော်တို့ရုပ်ရှင်တွေထဲမှာလည်းပါတယ်ပေါ့လေဟိုစိတ်ဆိုးလို့အရန်ဒေါသထွက်သွားတဲ့အချိန်ပေါက်ကွဲသွားတဲ့အချိန်မျိုးမှာဟာတဲ့ရပါလားမျိုးပေါ့အဲ့တော့ဒီဒေါသနဲ့ဒီ stress ကလေဒီတွန်းအားပေးတဲ့ factor တစ်ခုအနေနဲ့ရှိပါတယ်နောက်တစ်ခုကတော့အခုဒီကမ္ဘာနဲ့အဝမ်းမှာဒီ mentally physically stress တွေပေါ့နော် competition တွေလူငယ်ဆိုတဲ့လူငယ်လျောက်လူကြီးဆိုတဲ့လူကြီးလျောက်သူအစွာနဲ့သူ stress တွေရှိလာတဲ့အခါမှာဒီနှလုံးယောဂဖြစ်တဲ့ဟာလည်းပုံများလာတယ်အဲ့တော့ဒီ stress ကတော့နှလုံးတစ်ခုထဲတွင်ဖြစ်တာမဟုတ်ဘဲနဲ့ stress ရှားမလို့တွေးတိုးလာတယ်နှလုံးခုန်နေညံလာတယ်နှလုံးရဲ့အလုပ်တရားပိုးလာတယ်အေးရေးပြက်လာတယ်ပေါ့နော်ဒီဟာတွေကနှလုံးပေါ်မှာ effect ဖြစ်ပြီးတော့ဒီပုံလေးကနှလုံးသွေးကြောချင်းသွေးကြောပိတ်မရှိသေးတဲ့လူတွေလည်းယောဂါဖြစ်အောင်ပံ့ပိုးပေးတယ်ရှိနေတဲ့လူကိုလည်းဒီပိတ်သွားပြီး heart attack ဖြစ်စေနိုင်တဲ့အကြောင်းရင်းတရားတွေဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ